ကာဂျစ်စတန်သမရဟောင်းအမဘက်အတမ်ဘာယက်ရဲ့ခြံဝင်းအတွင်းမှာကာဂျစ်အထူးတပ်ရဲတပ်ဖွဲ့ကဒီနေ့အတင်းဝင်ရောက်စီးနင်းခဲ့ပါတယ်။သမရဟောင်းကိုထိမ့်သိမ်းဖို့ဗိုလ်ထုနှင့်ညာဘက်ကပထမအချိန်ကြိုးစားတာမှာသူ့ကိုထောက်ခံသူတွေနဲ့ထိတိုက်တွေ့ပြီးမောင်မင်းဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့ဝင်စီတာပါ။ညာဘက်ကဖြစ်ရတွင်အထူးရဲတပ်ဖွဲ့ဝင်တဦးတည်ဆုံးပြီးဒါသမောင်းများစွာဒဏ်ရာရခဲ့ပါတယ်။အတန်ကျဲကြီးမိပြီးမိကိုထွက်ပေါက်ကွဲတဲ့လက်ပစ်ဘုံတွေ၊ဟဲရီယိုဘုံတွေကိုရဲတပ်ဖွဲ့ကဒီနေ့မှာတုံးပြီးတော့ခြံဝင်းထဲကိုဝင်ခဲ့ကြတယ်လို့အခင်းဖြစ်တဲ့နေရာမှာရောက်နေတဲ့ Radio Free Europe, Radio Liberty, RFERL သတင်းတောက်တွေကပြောပါတယ်။အဲဒီခြံဝင်းထဲမှာသမရဟောင်းအတမ်ဘာယက်နဲ့သူ့ကိုထောက်ခံသူတွေခိုးလုံနေကြတာပါ။တနက်တန်တွေကိုလည်းကြားရတယ်လို့သတင်းတောက်တွေကပြောပါတယ်။ဩဂတ်လ9ရက်နေ့မှာသမရဟောင်းကိုထောက်ခံသူတွေဖမ်းဆီးခဲ့တဲ့ဒီအထူးရဲတပ်ဖွဲ့ဝင်6ဦးပြန်လွတ်လာပြီးတဲ့နောက်အခုလိုဝင်ရောက်စီးနင်းတာပါ။2017ခုနှစ်ကနေ2019အထိကာဂျစ်စတန်သမ္မတဖြစ်ခဲ့သူအသက်62နှစ်အရွယ်အတမ်ဘာယက်ဟာလက်စားမှုအာဏာလွဲသုံးမှုတရားမဝင်ကြွယ်ဝချမ်းသာအောင်လုပ်မှုတွေအပါအဝင်သမ္မတအာဏာကိုတရားမဝင်အသုံးချမှုဆိုင်ရာစွဲချက်5ခုနဲ့ရင်ဆိုင်နေရတာပါစွဲချက်တွေကိုအတမ်ဘာယက်ကပယ်ချပြီးဩဂတ်လ9ရက်နေ့မှာအထူးတပ်ဖွဲ့ကသူ့ကိုဖမ်းဖို့ကြိုးစားတာကိုအန်တုခဲ့တာဖြစ်ပါတယ်ခင်ဗျာ